မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးကျူးစွားရဲကျွန်တော်ဒီနေ့ဆင်းနေမဲ့အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုရှင်လေဒုံနဲ့ဆက်သွယ်ဆိုတဲ့တံတရားနဲ့ဒေသခံတွေတော်များများဖမ်းဆီးဆစ်ဆီးခံမှုတွေပူတိုးလာနေပါတယ်ကျွန်တော်တိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရက်သား90ဝန်းကျင်လောက်ဆိုလို့ရှိရင်ဒီ EE နဲ့ဆက်နွယ်ဆိုတဲ့တံတရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ဒါကြောင့်မို့ဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖမ်းဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတံတရားနဲ့ဖမ်းဆီးခံရသူတွေရဲ့နင်နာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေများကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ဒီလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံဒီနိုင်ငံရေးကျန်းမာများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တော်ဘက်တွင်မှုဖြစ်ပါတယ်ကုဘူကြီးပါနှစ်ဦးစုံဒီလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်းဦးကြားပါရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဦးခုနကျွန်တော်ပြောသလိုအရင်ဆုံးတော့ကျွန်တော်မေးချင်တာကဒီတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမလို့ကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရင်ရခိုင်ပေါ့အဲ့ဘက်ဒီမှာအရတားဖမ်းဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတံပြရတဲ့ဖမ်းတာပေါ့ဖမ်းတဲ့ခါမှာလည်းစစ်တပ်ကဖမ်းတာပါတော့ဒါကဥပဒေကြောင်းရဖြစ်တဲ့ဖြစ်ထက်ရလားဥပဒေကြောင်းရပေါ့ညှိညွတ်ရလားအဲ့ဒါအရင်ဆုံးသိချင်ပါတယ်ခင်ဗျာ
တကယ်တော့ဟိုစစ်တပ်ကလည်းဟိုဖမ်းနိုင်တဲ့အနေအထားရှိပါတယ်1959ခုနှစ်စက်တော်အဲ့ဒီမှာဟိုပြတ်ထန်းထားတဲ့အဖြစ်ကြီးရှိတယ်အဲတန်းပြစ်စစ်မှုကလည်းအများကြီးနဲ့အချိန်ဆိုင်တိုက်ခိုက်နေတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေမှာဖမ်းနိုင်လဲတော့ဘာတွေဆောင်ရွက်ရမယ်ဆိုသိကြတဲ့ကြားထန်းတွေရှိတယ်နောက်စက်တော်ပြည်မှန်ထုတ်ပြန်ရေးအဖွဲ့ကစစ်တပ်အရာစုကြီးတယောက်ကသူတို့ဟာ rule of engagement ပေါ့နော် ROE ပဲလိုက်လာပါတယ်လို့ပြောတဲ့အတွက်အဲ့ဒီနိုင်ငံလို့ရှိရင်တော့သူ့တွေနဲ့အညီပေါ့နော်သူ့တွေနဲ့အညီလုံနိုင်တဲ့အခြေအနေတော့ရှိတယ်မိမိကြီးကပြဿနာတွေရဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆက်သေးမိကြတာကအခုကဖမ်းခံရတဲ့လူတွေကရခိုင်ပြည်နယ်မြောက်ပိုင်းတပ်မှဆိုတော့များပါတယ်တလို့ဆိုရင်ဖမ်းထားတဲ့ကျောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ချခတ်ကြလို့တေဆုံးတဲ့အထိအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖမ်းခံရသူတွေအတွက်တရားဥပဒေရကာကွယ်ပေးနိုင်တဲ့အခြေအနေရောမရှိနိုင်ဘူးလား
အမှန်ကတော့ဥပဒေကရှိတယ်ဗျာတိုင်းနာတယ်မလိုက်နာဘူးဆိုတဲ့ပြဿနာပေါ့နော်ခုနကတက်တာဖမ်းရဆိုတဲ့အတွက်1959ခုနှစ်တက်တော့အဲ့ဒီမှာဒီတန်းပြစ်စစ်မှုတန်းတွေကိုရှိရပုံမှန်တုံးကကြီးမှာပေါ့နော်အဲ့တော့ရာသီနဲ့ဆိုင်ပြန်တိုက်ခိုက်ရတဲ့အချိန်အဲ့နောက်ဒီမန်နေဂျာနေရာတစ်ခုကိုဆစ်ချတက်တဲ့အချိန်မှာရမ်းတဲ့ဆတဲ့အချက်ချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြက်တဲ့နေရာတွေကတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တန်းပြစ်စစ်မှုတန်းတွေဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့အချိန်ဒီအရာရှိရာကတက်တတာဒါတွေကတော့တက်တော့ဒီဥပဒေလိုက်နာလဲဆိုဖြစ်တာပေါ့ဗျာအဲ့တော့အဲ့ဒီဥပဒေတိုင်းလိုက်နာတယ်ဆိုရင်တို့ဒီတက်တော့ဥပဒေပုံမှာ49ကာကြီးကဖမ်းတယ်ဆိုလို့ရှိရင်စစ်သေးစီရင်မကြည့်ရတဲ့ကျွန်တော်အကြောင်းနဲ့ဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းတယ်ဆိုဖမ်းပြီးတယ်နဲ့ဆက်လိုက်နာယူတယ်မှာသူ့ဘာဖြစ်လို့ဖမ်းတယ်ဘာလုပ်မယ်ဘယ်လိုဖြစ်တယ်ဆိုတော့အကြောင်းဒီအဒီတက်တေကကျဲအချင်းချုပ်ပြမှုအချင်းချုပ်ကိုရေးပြီးတော့အဲ့ရအပြီးတော့မှကျွန်တော်တို့ကဒါအဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရမယ်ဆိုရင်ရအမှာဖြစ်တယ်အဲ့တော့စစ်စင်တွေပါအဲ့ဒီတိုင်ဆောင်ရခဲ့တာရှိသလားနောက်တစ်ခါဒီဖန်ခါတဲ့လူတွေပါလားသူကသတ်မှတ်ထားတာရှိတယ်အဲ့တော့အဲ့ဒီသတ်မှတ်ထားတာကတော့ဒီဥတွေရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းရှိတယ်ရန်သူဆိုတာကတော့ရန်သူဆိုတာကတော့ကျွန်တော်တို့လက်နဲ့ကြိုင်ထားမှာဗျာတက်ထင်းကလက်နဲ့ကြိုင်ပုံကံတဲ့လူစစ်ပုံကံမှုပြုလုပ်တဲ့လူလက်နဲ့ကြိုင်ထားတဲ့သဘုံအကုန်လုံးလက်နဲ့ကြိုင်ထားတဲ့အကျန့်ဆက်လှူရှားသည့်အကုန်လုံးလက်နဲ့ကြိုင်ထားတဲ့ကြီးကြီးတွေတမျှနဲ့မတင်ငါကြလက်နဲ့ဆွဲကြိုင်တဲ့သူတွေကိုပါကျွန်တော်ဓာရီကလုံနိုင်တဲ့ခါကျတော့တန်မှန်အရသားတွေကိုတော့ဒီဥရုံနဲ့ဒီလိုတွေနဲ့လီလန်းမကြပဲတော့ဖန်စီချုပ်တော်လို့တရားလို့ဆို
တာ Okay အခုကလည်းဖြစ်နေတဲ့အခြေအနေကရခိုင်ပြည်နယ်မှာအထူးဖြစ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်အဲတမဘကပြောတာကတော့ဒီလက်ကန်ဖွဲ့တွေကရက်သားတွေကြီးရွာတွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်။ဒါပေမဲ့သူတို့ဖမ်းလာစီကြတော့ကြီးရွာထဲမှာစံပြီးရတဲ့ရက်သားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်။ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ထားတာတွေတချို့စစ်ကြောင်းနဲ့လက်လုံပြီးတည်တာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မကြခြင်းကပြတ်ထန်းထားတာမျိုးရှိပါတယ်။ပုဂ္ဂိုလ်လူလက်ခွင့်နဲ့ပတ်သက်တဲ့ဥပဒေမျိုးဒါရင်နဲ့တော့သွားမကြည့်ဆုံးဘူးလား။
သူတို့ကအဲ့ပုဂ္ဂိုလ်လူလက်ခွင့်မှာသူတို့ကပေးထားတဲ့အချက်ကလုံလုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့အဲ့ဒီကအဲ့ဒီခုနကကျွန်တော်နိုင်လို့လုံလို့ခေါ်တဲ့အရင်ပုဂ္ဂိုလ်ဆိုင်ရာလူလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥရရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတည်းအချက်ကလူကြီးနဲ့ပတ်သက်တယ်လေဆိုတာအရင်ပွားစရာအချက်ဖြစ်တယ်ဆိုတော့အဲ့ဒီအချက်ရပါမယ်ဒါလေးနဲ့ကျွန်တော်ပြောချင်တာခုန ကျထမ်းထားတဲ့ထောက်ကွာ50ကိုတတ်မလို့ဥပဒေပါအတိအကျကြတာလားဒါကဖမ်းနေဆက်လိနာကြီးဆိုလို့ဒီဘာဖြစ်လို့ဖမ်းနော်ဆိုတော့ပြည်မှုအကျဉ်းချုပ်ရေးပြီးတော့တက်ဆိုင်ရာကြီးပေးအဲ့ဒီကနေပြီးတော့အရေးမနေတော့ရေးမနေဆိုရင်လိုချင်တဲ့တွေ့ရမှာပဲဘာနဲ့ဆက်လိနာကြီးရဲ့ချင်းရအဲ့ဒီအဲ့ဒီအနေထားတဲ့ဖြစ်တာမရှိဘူးလားနောက်သူတို့တိုင်းနာတယ်လို့ပြောကြတယ်ရူးတော့ဒီဘစ်နက်ဆိ ောက်ပိုင်းမှာအထူးသဖြင့်တော့ဂျနီဗာကွန်ဗင်းရှင်းသဘောတူချက်ဒီမှာပြဋ္ဌာန်းထားတဲ့ဒီစစ်တုံးမှန်းဒီအပေါ်မှာအရသာတွေဘယ်လိုဆက်ဆံတယ်ဆိုတော့ပြဋ္ဌာန်းထားပြီးသားဖြစ်တဲ့အတွက်ဥပဒေကအရှိကြီးသားဖြစ်တယ်ဥပဒေကိုလိုက်နာတာမလိုက်နာတာပြဿနာတရားဖြစ်တယ်လို့ပြောခဲ့တယ်
ဟုတ်ကဲ့ပါခင်ဗျာဦးသိန်းတောင်ကျေးဇူးပါဒီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကုဘူကြီးကိုဖိတ်ခေါ်ချင်ပါတယ်ကုဘူကြီးကိုတော့ကျွန်တော်ဒီငိုင်းအချင်းသားတွေနဲ့ပတ်သက်လို့မေးချင်ပါတယ်အခုဒီအပိုင်းထဲမှာ ADB ရဲ့အစီအစဉ်သားလဲကျွန်တော်တို့ဖတ်ရပါတယ်တက်ကြွလှူရှားသူတွေဖန်ဆီးအရေးယူခံရတွေပိုးပြီးတိုးလာတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တိထားတော့ပေါ့တက်ကြွလှူရှားသူတွေကိုတိုးပြီးတော့ဖန်ဆီးအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဘယ်လောက်ထိသူတို့ရဲ့အခွင့်အရေးကိုကောက်ွယ်ပြီးယူပြီးကိုပန်းစီကအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းရကိုယ့်ခွင့်ကိုယ်ကိုဘယ်လောက်ရှိအကာအကွယ်ယူနိုင်ပါလဲ
။ဒါတော့အတိအကျပန်းစီကရတဲ့အခါမှာကျွန်တော်တို့ဒီနေ့တော့ပန်းစီကရရှိတယ်ဒီတဲ့ကိုဖြစ်နေတဲ့နေရာဒီတော့ပန်းစီကရတဲ့အမျိုးရှိနေတယ်။ဆိုတော့ဒီကောပန်းစီကရရတဲ့သူတွေကလည်းတကယ်တမ်းကျတော့သူ့ဟာဒီကြေလို့ရှိရင်သူ့သူ့ဒီကတော့မတရားသူကြီးရဲ့စီစဉ်ကြောင်းရအောင်မောက်ကံပေးမယ်ဆိုရင်ပေးလို့ရတယ်လေပေးလို့ကျုံကြည့်တဲ့သူတွေလည်းရှိတယ်ဒီလိုမျိုးတွေကိုကျွန်တော်တို့အာမခံကြရတဲ့လူတွေဖြစ်ရတယ်။ဒီလိုဖြစ်ပြီးဒီကမှာစစ်မှတ်ချက်ပေါ်တဲ့စစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင့်ပြရတဲ့အခါမှာတော့ဒီလိုကတကယ်လုံလောက်တဲ့ဥပဒေရကအကောင့်ကိုတရားဝင်ချင်တဲ့အချက်အားဖြင့်တိုက်ရိုက်လို့ရပါတယ်။အဲ့ဒီအချင်းကိုနိုင်ငံတကာစိုက်ပျိုးဆောင်ရမ်းနေရောဒီလိုဥပဒေတွေမှာတတ်မှတ်ထားတဲ့သိစိတ်နဲ့ကြောက်မှာလို့ဒီလိုလက်ချက်မျိုးတော့ဟုတ်ကဲ့စစ်ကြောရေးကြီးစစ်ကြောရေးတွေမှာသိစိတ်မျိုးပုံကိုတုံးနေတဲ့ကိုကျွန်တော်တို့ပြရတယ်။ဒါကြောင့်ဟိုဒီရှေ့ဟောင်းတော်ဖြစ်တဲ့ဒီလိုဝင်ပါရင်ပါရင်ဆက်နေမှာဖြစ်တယ်ပေါ့ဆိုတကယ်လို့သိစိတ်ဝင်ပေါင်းမှုတွေမလုပ်ဘူးဆိုလို့ရှိရင်ဒီလိုကပရိမီယာဟိုလိုဒီလိုဖြစ်တယ်မှာရှိတယ်ဟိုရှိတယ်ဒါတော့ကျွန်တော်တို့ဆောင်းရင်းနီးတင်ရယ်အားနေတဲ့ဘောကြရတယ်နောက်တစ်ခုကပြည်ပြည်ကြောင်းလည်းမရှိဘူးဆိုတဲ့ဘောတွေကြရနေတာရှိတယ်ဒါကြောင့်မို့ဒီကျွန်တော်တို့ကလည်းဒီသိစိတ်ဝင်ပေါင်းမှုတွေမတော်နိုင်တော့ကျော်ပေါ်သွားဖို့စီးပြီးနဲ့ပျောက်သွားဖို့ဆိုလို့ရှိတယ်နိုင်ငံတကာစာတမ်းတွေနေဖြစ်တယ်ဒီကနေ့ဘုရားဆက်တင်တဲ့ဆက်တင်တဲ့လက်မထိုးဖို့ပြောနေကြတော့ကျွန်တော်တို့အချက်အပြောင်းတွေဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ချုပ်ပြောမယ်ဒီလိုဆိုတော့ဥပဒေရပြသတဲ့ဥပဒေကောက်ကိုဒီတော်လေးအားနည်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာကကုဘူကြီးရဲ့ ADB ညီနဲ့နိုင်ငံကျင်းသားစင်းကိုပြုစုရနေရမှာအရင်ကစက္ကွန်တစ်ပုံမှားနဲ့ဒီသဘုံနဲ့ဆက်သွယ်ပုံမှားတွေကိုပါထည့်သွင်းထားရှိပါတယ်။အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေသူဖန်စီခါရရှိရဲ့အဲ့လူတွေကနိုင်ငံရေးကျင်းသားဆင်းထဲမှာတက်မှတ်ပါလား
ကျွန်တော်အခုနိုင်ငံရေးကျင်းသားဆင်းထဲမှာဒီလိုတက်မှတ်ထားပါတယ်အဲ့ကျတော့ဖက်ကောပြေဆိုဖက်ကောပြေဆိုနောက်ပိုင်းတော့သူပုံပြီးတုံးလာတာကဒီအကျဉ်းချက်မှုနဲ့အကျဉ်းချက်ပုံမှန်နဲ့ဆိုးလာတာရဲ့ရှိပါတယ်ဆိုတော့ဒီလိုမျိုးတော့ဒီပုံမှန်ကငါကောက်ဝေးတဲ့၆၆ကောက်ပြီးပုံမှန်ဆက်ရှိတော့ဒေါ်ရီနဲ့ပုံရောနားလေနောက်ဘယ်တော့ဆိုလို့ရှိရင်လေးလေးတုံးလို့လေးနှစ်ခုတော့ဒါလည်းပုံပြီးကြားရအောင်တော့ပြောပါမယ်
ဟုတ်ကဲ့အခုမြို့ပေါ်ဒီမှာအဓိကအဖန်စီများတဲ့ပုံမှားတွေဆိုတာဘယ်လိုတရားသဘောမျိုးတွေပုံများပါလဲခင်ဗျာ
ဆိုတော့ငါးငါးခါဝေးရှိနေ66ကြာကြီးရှိနေတော့ဒီ43နဲ့43ခုရှိနေဒီရာဇပူရောအများကြီးဖြစ်လာတဲ့မျိုးပြရပါတယ
်ဟုတ်ကဲ့အဲ့လူတွေရဲ့မြို့ပေါ်ဒီမှာဖြစ်ခဲ့တဲ့တရားဆက်ခံလူတွေရာကဥပဒေရာခုခံပိုင်ခွင့်တော့တရားပြီးညီလန်တကြလုတ်ခွင့်ရရလားခင်ဗျာ
ဆိုတော့အခုဒီလိုကတော့ဒီရှိနေရှိရတော့နှောင်းနေရှိတယ်ဒါပေမဲ့ဒီတရားကြီးဆိုင်တဲ့ကာလကအရင်ရှိကြတော့လို့လည်းပြောရတယ်။ဥပမာဒီမှာတော့ကိုယ်စီဝင်တယ်လို့ဆိုရင်အဲ့ဒီဒုံးကြီးက90ကျော်သွားပြီပေါ့။ဒါဆိုရင်အဲ့ဒီကိစ္စကတနေ့ကျော်တော့တနေ့ဒီကတော့တနေ့ကျော်ဖြစ်ပြီ။ဆိုဒီလိုမျိုးဂျုံးလေးကိုတအားရှိကြလို့ချင်းအပြင်လူတွေကိုရေသွေးရှိရှိနဲ့တုတ်ခေါက်ပြီးလို့ဖြစ်တယ်လေ။ဆိုဒီလိုမျိုးဂျုံးလေးကိုပုံမှန်သွားနေရတော့တော်နေရတော့အလုပ်ဝင်ဖြစ်တာလေးရှိတယ်။ပြီးတော့ငွေကြေးစုံစမ်းဖို့ကလည်းအရေးကြီးပါလား။ဆိုဒီပုံလေးမျိုးတွေနဲ့ဒီလေးကိုတစ်ခါအပြည့်ချူလို့လို့ဒီချင်းတိုင်းတွေကဘယ်လိုပြောရလဲ။ဒါကြောင့်ဒီကျွန်တော်တို့ကတရားရေးစနစ်ပေါ်ကိုပြည်ပြည်ပြောင်းလဲပို့ထားတယ်။ပြီးတော့ကျတော့ဥပဒေတွေကိုဘယ်လိုမျိုးမျိုးစီရင်ရှိနေတရားစီရင်ရေးဘယ်လောက်သက်ကြောက်မှာဆိုတာကိုစက်ပတ်တာမျိုးလို့ပြီးလို့ပို့ထားတယ်။ဟိုဘူးစီရင်ရှိနေတရားရေးဆိုင်တဲ့ကတော့ဆွတ်ဆက်နေတရားရေးဆိုင်တဲ့လူတွေကဘယ်လိုမျိုးဖြစ်နေ။အဲ့လိုမျိုးတွေနဲ့ လူတွေတစ်ခွက်လေးနဲ့နှိပ်စက်တဲ့လူတွေကျွန်တော်တွေ့နေရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီငါးငါးခါလို၆၆ခါကြီးလို့ပုံပါတဲ့တရားဆွဆွမှုတွေဖန်ဆီးမှုတွေကအရင်အစိုးရထက်တောင်ပါတယ်အခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့မှန်ပါလား
ဒါရီအချိန်ကြီးတော့မဟုတ်ပါဘူးလေကျွန်တော်ဒီဘက်မှာပုံမှန်လေဒီဒီရင်းကြီးနဲ့ဒီကော်ဝေးတက်ကနေပြီးတော့ဒီလိုပုံမှန်တွေကိုပိုပြီးချိန်ဆလာတယ်လို့ရှိရဲအစိုးရဘက်ကလည်းချိန်ဆနေတယ်လို့ရှိပါတယ်ရှိပါတယ်ဒီရည်ရည်တဲ့ဒီရည်ရည်ကောင်းရည်ပေါ်ကချင်းဒီဥပဒေကိုကျင့်သုံးပြီးတော့အတိုက်ပြန်နေတော့တက်တက်ကြွကြွရဲ့ဒီကိုတရားရင်ဆိုင်ရင်ဆိုင်နေသေးတာတော့အကြီးတော်မျိုးကြောပြောပြနေတယ်ပေါ့ပဲပုံပြီးများများလေးစာရည်ကိုကျွန်တော်ကြည့်ရပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲဆက်တယ်ဥဒိတ်တမှုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းရခုနကမြို့ပေါ်မှာခုနဆွဲခါနဲ့ငါးငါးခါလို့၆၆ခါကြီးပုံစံနဲ့ဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအချိန်မှာပတ်သက်လို့ဥဒိတ်တမှုရဲ့တုံ့ပြန်ချက်အမြင်လေးပြချင်ပါတယ်ခင်ဗျာ
ကျွန်တော်ဒီလောက်ပြောရရင်ဥရိယာပေါ့နော်ကျွန်တော်တို့ငါးငါးခါပြီးဆိုတော့ဘုရားအိန္ဒိယရသတ္တကြီးကနိုင်ငံတော်ပုဒ်ဒီပေါ့နော်ဒီဂျုံဂျုံကြီးနဲ့ပတ်သက်ပြီးတော့တတ်တင်းပုံကံမှုတွေနဲ့ပတ်သက်ပြီးထုတ်တာဟာဆောင်းငါးငါးဆောင်းအဲ့တော့အဲ့မှာပြတခါခါပြီးမှာအဲ့ဒီကနေပြီးတော့ဗမာပြည်ကဒီ interpret လုပ်ပြီးယူလိုက်တဲ့အခါမှာပြတ်သန်းကြရသာဖြစ်တော့တယ်ပြောနိုင်ငံတော်နဲ့သက်ဆိုင်တဲ့ဂျုံဂျုံကြီးတို့ကလုံးတရားဖြစ်ပါတဲ့ဟာပေါ့နော်ဆိုတော့နိုင်ငံတော်ကရင်းနှီးဆောင်နိုင်တဲ့ဒီစားတွေဖြစ်နေတယ်ပြောအဲ့ဥရိပတနာဘာပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့ထက်မှာဘသူတွေပါတယ်ဆိုတော့ကျွန်တော်တို့ဆွေမျိုးကျန်ပြီပုံမှာ2008ဘောကြီးဝင်ကျန်ပြီပုံမှာ58ရနိုင်ငံတော်ဆိုတာအုပ်ချုပ်ရေးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူကြီးလို့ဆိုရဲဒီပုံစံတော့မဟုတ်အဖွဲ့ကြီးလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဘယ်ပြောရမှာအစိုးရအဖွဲ့နဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီဟိုပါတော့ဥရိကြီးအဖွဲ့ဆက်လွတ်တော်ပေါ့ဗျာအဲ့ဒီကဒီကတရားစွန့်တယ်အဲ့တော့သမ္မတော်ကသာဝေကြီးတာဝန်ယူထားတဲ့အခါကျတော့ဘုမ48ရာအကျုံးဝင်သလားမဝင်သလားစက္ကနာရှိနေကြဒါဥရိကက္ကနာတော့တွေ့တယ်။ဒါမှငါကကြီးဆိုရင်တော့စစ်တပ်နဲ့တိုင်းရဲဆိုင်ကဆိုလို့ရ။ငါငါခါဝီးပြီးကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ကတော့တတ်တာဆိုကုန်ရှိ။ဒါငါငါခါဝီးပြီးအစိုးရအဖွဲ့နဲ့လွတ်တော်တာရှင်းသုံးနိုင်တာဖြစ်တယ်။ဒါဒါမူလ original လာခဲ့တဲ့ဆန္ဒကကျွန်တော်တတ်တင်းပုဂ္ဂိုလ်မျိုးနဲ့ကန် positive ပုဂ္ဂိုလ်မျိုးကြီးသူနဲ့ခုကျတော့ဟိုဖိနှိပ်ဆုပ်ဆဲကြပါဗျာ။ဒီဘုမှဆီအနာချင်းဖြစ်အဆက်ဆက်မှာတော့ခလေးတရားကြဘုမှเนี่ยอาชีพการที่เนี่ยปีนี้งาญาณเนี่ยช่วยพี่ก็ตันมันแล้วออกจีออกจีได้ออกเนี่ยแล้วก็งางาป่าวเลยช่วยอ่ะกูก็เสียเป็นไหนตรงเนี่ยพอเปลี่ยนมาขึ้นเสียอุริขึ้นมาพี่ก็ยัตนาชื่อเลยขึ้นทุกข์กับกาจีตัวแล้วตะเกียร้านจ้ะเราตําราอีเต็งสินในเต็มมาอีบิสเนสคือขอเลยที่ซีวายตรงงานนี้อยู่พี่ก็กระทินเสร็จแล้วที่กาเวผู้ได้จ่ายค่าให้เนี่ยมาตัวทุกข์ทุกข์กาจีนี่แหละชื่อเสร็จแค่เลยအဲ့ရလေကဘုံကရာဇတ်ကြီးမှာပုံပါပြီးတာ။ပါပြီးတာသူ့တည်းလေသူ့နေချင်းချေလို့လုပ်တာကိုဖြစ်နေတော့ဒါကြီးကိုတုံးဆွဲနေတာတော့ပြေမကောင်းဘူးလို့ကျွန်တော်ဆိုနေ။ဥရည်နဲ့ညီဘူးလို့ဆိုတော
့ဟုတ်ကဲ့ကျွန်တော်တစ်စက္ကန့်မြင်ချင်တာဒီငါးငါးခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြင့်စတမလောကတရားဆွဲတဲ့ကိစ္စမှာအဲတက်ချောက်လူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတက်မလောဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနေပြည်ရနဲ့ချက်ချင်းဖမ်းနေဆိုတော့ပို့ပြီးတော့ဒီကတမ်းလို့ဘက်ကဆွဲဆိုရမှုတွေမှာပိုပြီးအလေးထားရဆိုရတရားကြီးဘက်ကအလေးထားရဆိုရသူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရှိရလားခင်ဗျအ
ဲ့ဒါတော့ဗျာ250လောက်စုပ်ချုပ်ရတဲ့ဆက်အနာချင်းစနစ်အောင်မှာကြားရောက်လာတာဗျာဒီ2008ဖွဲ့စည်းပုံကြောင့်ကြီးကစစ်တပ်ကရေးဆွဲကြတာပဲဆက်အနာချင်းကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကလက်ရှိတိုးတောင်းထားတဲ့6/18/68ခုနှစ်တရားစီရင်ဥပဒေရဲ့2000ကျင်းတရားစီရင်ရေးတွေ2010ကျင်းတရားစီရင်ဥပဒေအကုန်လုံးကအဲ့ဒီဈေးကျင်ပြောင်းတာပဲလူတွေနဲ့ဆက်ခွတ်သွားနေတာတတိယအကြိမ်ကြီးတရားစီရင်ရန်များဟာတော့ဒီဆက်အနာကျင်းစနစ်ကမွေးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆက်အနာကျင်းစနစ်ရဲ့အကျိုးပြုအောင်ကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့သူဆွဲဆံတာဘာမှအံ့ဩစရာမရှိပါဘူ
းဟုတ်ကဲ့ကိုဘူဒီယောဘလိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေအထားမှာပေါ့
ဒီကျေးဇူးတင်ရတဲ့ဒုက္ခဖုန်းလေဒီလိုတကြီးကြီးရဲ့စုံစမ်းတရားပေါ်ပါတော့ကျွန်တော်တို့ဘေးကဆုံးကြရင်ခိုင်းရှိပါတယ်။ကျွန်တော်တို့လည်းဒီအခုဒီရှေ့ဒီလောကကြီးမှာရှိတဲ့ဘောပီးရဲ့ဘောပဲဖြစ်ဖြစ်ကျေးဇူးမိကနာကိုကျွန်တော်ချီတော်ပေးတယ်ဆိုတဲ့အယူဆကလည်းပို့ပြီးတော့ဟိုကျေလောင်လာတာသူ့ကိုကျွန်တော်တို့ကြားသိကြတယ်။ဒီလိုတွေလည်းဒီလိုလက်ရှိရှိနေတဲ့တရားရေးစနစ်ပေါ်မှာအရင်ရှိမှုဒီလိုတွေအရင်ရှိမှုကအရင်အားနေလာတယ်။ဒါကြောင့်မို့လို့ဒီတရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကဆုံးကြရတာဖြစ်ပါတယ်
။ဟုတ်ကဲ့ကိုဦးသိန်းတောင်ကတရားဥပဒေထံကရှိတဲ့နယ်ဆိုတဲ့ဖွဲ့တဲ့နယ်ဆိုတဲ့အမြင်ပေါ်မှာဦးသိန်းတောင်ရဲ့သဘောထားကိုဘယ်လိုရှိပါလဲ
။ကျွန်တော်တို့တောင်းဆိုကြတာပါကျွန်တော်တို့ဒီ 2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံလုံးတော်စီနေများအပင်ရဲ့ဤလာခံကြီးမှာကျွန်တော်တို့တောင်းဆိုရတာပါဒီတရားရေးဝန်ကြီးဌာနပေါ်ပေါက်ဖို့လိုအပ်တယ်ကျွန်တော်တို့ပြောတယ်အဲ့ဒီအောက်ရဲ့အောက်မှာပြဿနာတွေရှင်းကြတယ်အများကြီးရှိခုနကကျွန်တော်ပြောရတယ်ဥပဒေဆိုတော့အုပ်ချုပ်တဲ့ဒီဇင်ဘာကသူ့အကျိုးကြီးကကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်တရားရေးစစ်ပလိနော်ဟုတ်ဒါရီအကုန်လုံးကအာဏာရဲ့ခွေးသွားစိတ်အဲ့တော့သက်ဆိုင်ရေးဖွဲ့စည်းပုံကြံပြီးတာပေါ်ပေါက်လာတဲ့ဆရာနာရှင်အဆက်ဆက်ကသူတို့အကျိုးစီးပွားတယ်သူတို့စစ်တပ်တော်ကပြန်ထမ်းထားတယ်ဟောဒီစစ်ဘက်ကိုဖိပါပေးတဲ့ဥတွေကြီးကအသာပေးတဲ့ကာကွယ်တဲ့သူတို့အကျိုးစီးပွားတွေကာကွယ်တဲ့ဥတွေကြီးကစီရင်ရတဲ့တရားရုံးတာအဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်ဘူးလားဘာမှအကောင့်ချက်ဖော်မလာဘူးကျွန်တော်တို့ဘန်းစ်ကိုဥသိမ်းမှာစာကျွန်တော်ဥသိမ်းတော်စီဘာမှမဖြစ်
ဟုတ်ကဲ့
ဒီဘာတွေညှိမှုတိုးရဲ့ဥစ
္စာဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းရဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဒေသကတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချင်းကြီးရောက်ဖွဲ့ဖို့လိုရလို့မြင်တာပါလဲနောက်တစ်ချက်ကတရားရုံးကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားရုံးမှာသွားပြီးစွတ်ဖက်ရရောစွတ်ဖက်နိုင်တဲ့အနေအထားမျိုးရောဖြစ်မလာနိုင်ဘူးလား
ဒီနှစ်ပိုင်းပေါ်ရအဲ့တော့တစ်ခုချင်းရှိပထမဦးဒါလို့ဖျောက်လာလဲဆိုတော့နိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားကြီးဝန်ကြီးဌာနသဘောအောက်မှာပဲဒီတရားကြီးဝန်ထမ်းတွေရဲ့ဒီအစိုးရအကြောင်းညာရီအတိုးမြင့်တွေပြည်တံကိုပုံချက်တယ်အဲ့ဒါ admin site ဥပဒေတရားစီရင်မှာမပါဘူးဒါအမေရိကန်ပြည်တော်စုမှာဒီ digital commission GSC ပေါ့ဒါမျိုးတွေရှိတယ်အဲ့တော့အဲ့ဒါမှာစစ်ပေါ်ကိုယ်တော်တွေပါတယ်နောက်တစ်ခါတရားစီဒီပြည်တော်စုတွေတရားစီချုပ်ပါမယ်နောက်တစ်ခါဒီအစ်တမွားကနေမဆိုင်နေတယ်ပါပါပြီးတော့မှ၆မြောက်မှမှဒီယူရတာတော့လောက်တော့ printing မှာလည်းဒီလိုကအစု60ရှိဒါမျိုးလုပ်ခဲ့တာအဲ့တော့ကျွန်တော်တို့ဒီမှာတရားစီရင်ရေးနဲ့တရားစီရင်ရာဒီပြည်တော်စုတရားစီရင်ရေးတရားစီရင်အကုန်လုံးကဒီကျွန်တော်ပြင်ပါထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ဒီကြားဖြစ်တယ်ဒါတကယ်တော့ဒီကြားဖြစ်ရတရားဖြစ်ရမယ်တရားစီရင်ရဲ့ဟိုလက်ကျင့်တင်ကြားတာကျွန်တော်တို့ဆက်တယ်ဆောင်ရွက်တာဇာတုတို့မြင်တာပြည်တော်တို့ကပြင်နာရေးလုပ်တာဆိုတော့အပိုင်းကတစ်ပိုင်းကြည့်ရမယ်ပြင်ထိုင်နေတရားစီရင်နဲ့ပိုင်းကတစ်ပိုင်းကြည့်ရအဲ့ဒါဆိုလို့ကျွန်တော်တို့ကဒီ Services Commission အစားပဲနော်အဲ့ဒါကိုကျွန်တော်တို့ကတောင်းဆိုတာဖြစ်အာဒါတရားရုံးကနာသမားကြီးကအရင်ကရှိတယ်ဘုံနေဝင်တဲ့ခါမှာဆက်သိပ်လိုက်တာပေါ့။နောက်တစ်ခွက်ချက်ကတရားစီရင်ရေးအဖွဲ့ကမှပါလာတဲ့အတွက်နော်ဒီတွန်းမှုဆက်ဖက်နိုင်တယ်ဆိုတာအခုလေတရားစီရင်ရေးဒီတက်ကြည့်လိုက်တဲ့ဆိုမျိုးကသူ့ရင်းနဲ့သူ့အကြောင်းနဲ့ဒီကျွန်တော်တို့ဆက်ဖက်နေကြတော့တခါတရံခုနလေးထူးခြားတဲ့အခြေအနေမှာတရားရုံးကလည်းဘောတော်ကြီးစိတ်တော်ဒီခိုင်းကြတော့မလို့သူကအလိုလိုလုပ်တာ။ဒါတကယ်လို့အချက်ကြီးဒီအယူဆွဲနေတဲ့ဂရိလေးပါးကမှသူကအကြောက်တရားပေါ့ဗျာ။ဘရားဂရိတော့လုံးရတဲ့အချက်တွေရှိတော့ဒါငကူလေးအတူတူရှိပြီကဒါပေမဲ့တရားစီရင်ရေးကိုသူ့ဟာဒီခိုင်ခိုင်မာမာတည်တည်နဲ့လုပ်နိုင်လို့ရှိအာဏာသိမ်းရကိုစီးကြားပြီးပြန်ဆုံးတောင်းနေတယ်ဆိုတော့ဒီကိစ္စအဆိုးကြီးပါလို့အခုကအာဏာတော့ကပြောလည်းမပြောဘူးရောလည်းနေတယ်အဆင်အဆက်ဝင်ဆက်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချက်မျိုးတော့ဒီနေနေတဲ့တရားစီရင်ဘုံကြီးဌာနအသေးစားရှိလို့တောင်းဆိုရဖြစ်တယ
်ဟုတ်ကဲ့ကျွန်တော်အခုတော့ရှင်တချို့ကဖုန်းနံပါတ်ပို့ထားနေခေါင်းမရပါဘူးဒါနဲ့တော့ရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးပြီးသားကတော့အခုဒီဖန်စီခါရဲ့သူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခံရသူတွေရဲ့စိတ်ညင်ညံ့မှုကြားရမှုပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စီကျင်တာကတက်ဆိုင်ရာနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့ညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုချိန်ဆစွာတောင်းပန်ရမယ်ဒါပြင်စစ်မှန်တဲ့တရားကိုလည်းညင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကုကျင်းစွာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့မြင်မှာနောက်တစ်ခုကတော့ရီမွန်လိုင်းရဲ့စခိုင်မှာမယုံတင်ကနဲ့ဖန်ဆီးမှုတွေမျိုးစစ်တပ်ကတိုင်းလာနေနေဒီမှာလုံနေကြပါတဲ့ခစ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုံနေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုပ်ပိုင်မှာမရှိပါဘူးတဲ့ဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီခားရတူကတော့နင့်လာမှာမလွဲပါဘူးတဲ့ဒါတော့ရှင်နေအမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ခုနကတန်တရားနဲ့အခုလိုဖန်ဆီးခံသူတွေတကယ်မဟုတ်ဘဲနဲ့ဖန်ဆီးခံသူတွေရဲ့နင့်လာမှုကိုဘယ်လိုကုစားပေးနိုင်လဲဒါနဲ့ပတ်သက်လို့ကုဘိုကြီးရဲ့အမြင်သိကြပါတယ်ခင်ဗျာ
ဒီငွေရတဲ့ကောင်မတော့ဒီနေတော်မှုကြီးကိုကြည့်တော့ဒီရဲ့စိတ်ကြီးလေးရှိပါရဲ့ဥပဖိလစ်ပိုင်မှာဆိုလို့ရှိရင်ဒီ Republic Act ကိုခေါ်တယ်ပေါ့အဲ့တော့ကျွန်တော်ဒီနေတော်မှုကြီးကိုကျွန်တော်တို့ကြည့်တော့ပြည်ရတာလေတော့ပြီးတော့လည်းကုလသမဂ္ဂဆိုလို့ရှိရင် Waiting Law လို့ဆိုရဖြစ်လာတာရှိပါတယ်အဲ့တော့ကျွန်တော်ဒီလူ့စုံရေးကြည့်ဖို့မှုကိုခံရရတယ်အဲ့ဒီလူ့စုံရေးကြည့်ဖို့မှုကိုခံရရတယ်ပေါ့ဘယ်လိုလဲကြည့်ဖို့တော့လည်းဆိုလို့ရှိရင်ဒီအဲ့တုန်းကတော့ဒီလိုနဲ့ပြည်ရင်းစစ်ဖြစ်နေတာပေါ့ဆိုတော့စစ်တပ်ကကြည့်ဖို့တော့ရှိရဲ့နောက်ပြီးတော့အဲ့တုန်းကတော့ကြည့်ဖို့တော့ရှိတယ်အဲ့တော့ဒီကူပြန်ပြီးတော့ဟိုကုစားပြီးတဲ့ဟာဒီပေါ့အဲ့ဒီဆိုရင် check of problem ပါလေအဲ့လိုနေတာတဲ့ကူတွေအတွက်ကူပြန်ပြီးကုစားပြီးတဲ့ဟာတွေဥပဒေရှိပါတယ်အဲ့ဒီလိုအင်ဂျင်နီယာနိုင်ငံတွေပါလေ EC ဘောပါလေသူကြီးဒီအေးပေါ်ပါလေသူကြီးဒီလိုဥပဒေရှိပါတယ်ကျွန်တော်ကနိုင်ငံပါလေဒီအလားတူဥပဒေမျိုးနေတာဟောကူရတဲ့ဥပဒေကြီးဒီကလိုအပ်နေပါတယ်ဆ တော့အဲ့ဒီလိုမျိုးဥပဒေကိုပြောတဲ့အခါမှာအကျဉ်းချောင်းကိုမဟုတ်ဘူးလေအခုလက်ရှိကိစ္စတွေမှာဆန်ဆန်းနေရတဲ့ဒီလိုကျွန်တော်တို့ဆက်ဆင်ရဖို့လိုပါတယ်ဆိုဥပမာဒီခိုင်းပါလူ100ကျော်လောက်အဆောင်ခံရတယ်အဲ85ရောက်မှာအဲ့ဒီလိုအပြည့်မရှိဘူးသူတို့ကအပြည့်ရှိတဲ့အဆောင်ခံရရတယ်အဆောင်ခံရပြီးတဲ့အခါကျတော့တို့ဘောတော့ဆိုတော့တစ်ခုလိုက်တယ်ဆိုပြီးတော့တူရှိတယ်အဲ့ဒီလူတွေကိုသူတို့ကဖန်တာလေဖန်တဲ့သူကဘာလို့ဒီလိုရှိနေလဲသူကပြန်တော့တော့မလို့ဒီသူတို့မိသားစုတွေနေတာကြောက်တဲ့သူကပြန်ပြီးတော့တုံတွေကစီစောပြီးလို့ပါတယ်အဲ့ဒီလူတွေနဲ့သွားလို့ဒီမှာကသွားလို့ဆိုရင်တော့ပြည့်တယ်ရုံပဲဒီကောင်ကတော့ကျွန်တော်တို့ဟိုတောင်းယူဖို့ကျင်းနေတော့အကြောရောက်ပါတယ်ဒါကြောင့်မို့ဒီမှာကျွန်တော်တို့ဒီရောဒီရဲ့ဥပဒေတရားကိုစာနာကြတော့ပေါ်ဆောင်ပြနေပြီလို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုပ္ပူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကိုဆွေးနွေးဖို့ရှိပါလားလှုပ်ဆောင်မှုတစ်ခုရှိပါလားအရှင်လို့ခု
ကျွန်တော်တို့ဒီတချို့အမတ်လက်တော်ပတ်တယ်လို့ကျွန်တော်တို့ဆွေးနွေးတာတွေတော့ရှိပါတယ်ကျွန်တော်ဒီအောင်အကောင့်နဲ့ပုံဖို့ဆိုတော့ဆိုလေနည်းနည်းလေးကြည့်ကြည့်တဲ့နည်းလေးဆိုတဲ့ဘောတော့မရှိဘူးပြောပြရတော့ပါဟု
တ်ကဲ့
ကျွန်တော်တို့ဒါပေမဲ့သိကြတာကကျွန်တော်ခံရတဲ့ဒီတွေကသူတို့ခံစားချက်ပြောက်ဆုံးလို့ရှိရင်ဒါကမျိုးရည်ပင်တွေနဲ့ရေးပြတယ်အများကြီးတော့ဖြစ်တယ်နော်ရှိနေတဲ့ဒီလူကြီးလမ်းစဉ်တွေကိုလူကြီးကျန်းကျော်ဖို့ပေါ်ပါလေဒီတိုင်းမှာတွေကြုံပြီးပို့အတော်လေးကြုံနေတော့တယ်ကျွန်တော်တို့ပြောပါပါ
ဟုတ်ကဲ့ကျွန်တော်
အချက်အလက်တွေကိုအထောက်အကူဖြစ်ပြောတဲ့ဒီလိုမျိုးပြောပြနေတဲ့ကိုလုပ်ခဲ့တာ
ဟုတ်ကဲ့ကျွန်တော်အချိန်နဲ့တိတ်မရတော့ပါဘူးဒါပေမဲ့ဥသေးတန်းကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုဘူကြီးခုနပြောတဲ့နင့်နာသူတွေအတွက်ပြန်ပြီးကုစားပြနိုင်တဲ့ဥပဒေမျိုးတွေရှိတဲ့နယ်ဆိုတော့ခုဥသေးတန်းရဲ့အမြင်သိချင်ပါတယ်ခင်ဗျတူတူပေါ့အ
ရှိတနာပေါ့ဗျာကျွန်တော်တို့၃နှစ်ခန့်ခံနေရတဲ့ထောင်ထဲမှာဟို30 30ဘုတ်အလုံးတိုင်းထဲမှာပြစ်ခါရတယ်ဟောဒီစစ်ကြောရေးစခန်းနေမှာလက်တီတို့ကတားနဲ့မလို့တာမဟုတ်လက်ကနဲ့တူတဲ့တုံးနဲ့တူတဲ့ကျင်းဆက်နဲ့တူပဲပြီးတော့လွတ်လာတဲ့အခါမှာနန်းနန်းမကြီးနဲ့အောင်စစ်မိလိုက်စီရေးသိမ်းတာတော့ဘဝမျိုးကိုဖျက်ချရဲ့ရှိအဲ့လိုရန်ဆိုင်ရဲ့ဒီအာဃာတတို့အမုန်းတရားနဲ့လုပ်တာမရှိဘဲနဲ့ဒီဒီလူတွေကဘဝပြန်တိုးထောင်နေတယ်လူရင်းသေးဦးကြီးမရှိတင်တာပေါ့ဗျာ
ဟုတ်ကဲ့
ဒါကနောက်ချင်းအချိန်မှာပေါ်လာမယ်ကျွန်တော်ပြောတယ်မှာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ direct လေးလိုက်အစီအစဉ်အခုအချိန်ရှိသွားလို့ပါဒီအရှုမှာပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ဦးသိန်းတန်းဦးနဲ့ကုပ္ပူကြီးနောက်ထပ်ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ direct လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝင်ပြပါ